ဘင်္ဂလားဒေ့ရှ်နိုင်ငံပဲတင်းဆောင်သွားတဲ့တင်းချီတဲ့ဒုက္ခသည်တွေက2000ကိုပထမဆုံးအတုံးအနေနဲ့မြန်မာနိုင်ငံဘက်ကိုရှေ့လာမဲ့သတင်းပတ်ထဲမှာပဲပြန်လည်လက်ခံဖို့ရှိနေပါတယ်။ဒီနေ့ကိုလူဦးရေ150နီးပါးလက်ခံနိုင်ဖို့ပြင်ဆင်ထားပြီး10ရက်ကျော်ကြာလက်ခံနိုင်ဖို့စီစဉ်ထားတယ်လို့မြန်မာအစိုးရကပြောပါတယ်။ပြန်လည်လက်ခံရေးအပိုင်းမှာလူညုံရေးရအကြမ်းဖက်သမားတွေမပါလာနိုင်အောင်တရားစီစစ်သွားဖို့ရှိသလိုပြန်လာမဲ့သူတွေနဲ့ဌာနီတိုင်းသားတွေကြားစိုးရိမ်မှုမဖြစ်ရအောင်လူမှုအဖွဲ့အစည်းတွေနဲ့ညှိနှိုင်းလှုပ်ဆောင်ထားတယ်လို့လည်းအစိုးရကပြောပါတယ်။ VOA သတင်းတော့မမေခရန်ကုန်မြို့ကနေသတင်းပေးပို့လာတာပါ။
ဒီကနေ့ရန်ကုန်တိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာခြားခြားရေးရှုံးမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပါ။ဆက်စချင်းပြည်내ဝင်ရောက်လာသူတွေကိုငခုရနဲ့တောင်ပြိုလက်ဝဲမှာစတင်လက်ခံမှာဖြစ်ပြီးအဲဒီနောက်မှာတော့လှဖိုးကောင်ဂျာဆက်ခန်းမှာသူတို့နေနေတိစောက်ပြီးဒီအထိထားသွားမှာပါ။ဒီလိုထားတဲ့နေရာမှာစံစီစားနဲ့ကျန်းမာရေးထောက်ပံ့မှုတွေပေးသွားမယ်လို့ဆိုပါတယ်။ထောက်ပံ့မှုတွေကအစီအစဉ်တစ်ခုကိုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပြသွားတာပါ။
ကျွန်တော်ကဒီဆန်စီစားပဲဒီလိုလောင်းတာကစအကုန်ထုတ်ပေးရတာပါ။ကျလာတာပေးရတဲ့အကြောင်းဒီနေ့ကိုကြောက်ချပါအောင်နဲ့အစိမ့်အစိုးစားတာဖတ်ပြီးဒါလေးကိုပြည်ရအောင်။ကျောင်းလေးတွေရဲ့တက်တဲ့ကိုဖြစ်နေမှာဖြစ်ပါတယ်။အဲ့လိုဒီနေ့ဒီဝယ်လို့လဲအောင်နဲ့ဒီဘောင်းမတိတာအနေနဲ့များပြီးတော့ဒါရောက်ပြီးတော့ဆိုင်ဆွတ်ဖို့ပဲရှင်နေသားပြဖြစ်ပါလေ။ဒါလည်းဒီလေးလေးများပါတော့ဖြစ်ပါ။ဒီရရဲ့ရရှိဖြစ်ပါဒီရတိုင်း။ဒါတော့လူအပ်နေသူဒီတက်တာသုံးပြီးထားပြီးတော့ဒီလူအပ်တဲ့ဒီလူလည်းထပ်ပြီးတော့ဖတ်ဖို့ဆောင်နေပြီ။
အခုလိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကပြင်ဆင်နေကြတာဖြစ်ပေမဲ့လို့ပြန်လာရမယ့်စည်ရင်းဝင်ဒုက္ခသည်တွေအနေနဲ့မြန်မာအစိုးရဘက်ကထုတ်ပြန်ချက်တွေရှင်းရှင်းလင်းလင်းမသိတာကြောင့်ပြန်လာရဖို့အခက်တွေ့နေတယ်လို့လည်းဆိုကြပါတယ်။ဒီအပြင်မြန်မာနိုင်ငံဘက်ကခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံးချုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူအခွင့်အရေးစတာတွေပေးဖို့အဆင်သင့်မဖြစ်သေးတဲ့အတွက်ဒီအစီအစဉ်ကိုချက်ချင်းဆိုင်ငံ့ပေးဖို့နိုင်ငံတကာနဲ့လူအခွင့်အရေးအဖွဲ့တွေကလည်းတောင်းဆိုနေကြတာရှိပါတယ်။ဒီပေါ်မြန်မာအစိုးရဘက်ကတော့ညှင်းဆန်လိုက်ပြီးပြန်လာမဲ့သူတွေကိုတိကျတဲ့သတင်းအချက်လက်တွေပေးပို့ထားသလိုရှင်းလင်းတင်ပြမှုအစီအစဉ်ကိုလည်းလုပ်ခဲ့ပြီးဖြစ်တယ်လို့ဒုက္ခသည်တွေကိုကိုယ်တိုင်တွားရောက်ရှင်းလင်းခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကအခုလိုပြောပြပါတယ
်ကျွန်တော်တို့အဓိကကြီးပါအုပ်စုတွေကကိုယ်စားလှယ်နဲ့ကျွန်တော်တို့တွေ့ကြရတယ်ဒါဖြင့်ကျွန်တော်တို့ဒီခုနဒီကြားတန်းတော့ကျွန်တော်တို့ပညာရေးတန်းပါရင်းအချက်အလက်အားလုံးကိုကျွန်တော်ဗလာကြီးနဲ့တင်ပါတော့အသေးစိတ်ကျွန်တော်ရှင်းပြပါမယ်အဓိကကျွန်တော်တို့ပြီးနေတဲ့အဓိကသူတို့ပါလာကြတာနဲ့ပြီးထားတယ်လို့ဆိုတာဒါတော့ကျွန်တော်တို့သူတို့ဒီကနားလည်နေတာကျွန်တော်တို့ရှင်းပြတာပေါ့ပါတယ်ကျွန်တော်တို့ဒီကနေ့ပြော
တဖက်ကပြန်လည်ဝင်ရောက်လာမဲ့သူတွေချာမှာအခုလိုစိုးရိမ်မှုတွေရှိနေသလိုဌာနေတိုင်းရင်းသားတွေချာမှာလည်းစိုးရိမ်မှုတွေကရှိနေပါတယ်။ဒါနဲ့ပတ်သက်လို့ဘလို့ဖြေရှင်းဖြေချာသွားမလဲဆိုတဲ့အပေါ်ဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့
လူသားကတာရှိတယ်။ဒါရင်းချင်ရောမဲ့ခင်ဗျာဖြစ်ပေမဲ့ကျွန်တော်တို့အခုချိန်ကပါအားသာပုံစံကျွန်တော်စိုးရိမ်ပါတယ်။ရင်းချင်ပဲဆက်လက်ဆောင်ရမှာဖြစ်ပါတယ်။ဒါဆက်လို့ကျွန်တော်ဒါတော့ဒီပြည်ကျွန်တော်တို့ဒီ administrative ဘုတ်ချုပ်ကနေသူဒီဘွဲ့ဒီလူစင်ဘွဲ့ဒီတစ်ခါဒီဘွဲ့ကျွန်တော် administrative ကတည်းကဒီလိုမျိုးညာတော့ဒီအမျိုးဆုံးဆက်ဆိုင်လုပ်ပါတယ်ကျွန်တော်ရဲ့အစိုးရရဲ့ကျွန်တော်ရဲ့ဒီနာရီအားလုံးပေါင်းလို့ဆက်ချက်ကိုရင်းအတွက်ကျွန်တော်ဒီအစိုးရအကြောင်းအစိုးရတော်တော်ကျွန်တော်ကုသလင်းများအားလုံးပေါင်းဆောင်ပြီးတော့ကျွန်တော်ဆက်ချက်ကိုရင်းလူသားကတာဖြစ်ရေးဒီဆောင်ရည်ရတယ်
လုံးလုံးရေးပိုင်းနဲ့ပတ်သက်လို့ပြန်လည်ဝင်ရောက်လာသူတွေထားမှာအကျန်းဖတ်သမားတွေပါဝင်လာတာမျိုးမရှိအောင်စီစစ်ဆောင်ရွက်မှုတွေကိုတင်းကျပ်စွာလုပ်သွားမယ်လို့ PA ဘက်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လာမဲ့မွတ်စလင်ဒုက္ခသည်တွေကိုနိုင်ငံသားစီစစ်မှုတပ်တွေကန်ကပ်ပြား NVC ကတ်တွေထုတ်ပေးမှဖြစ်ပြီးဒုက္ခသည်တွေဟာ1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ရှောက်ထားနိုင်မှာဖြစ်ပါတယ်။ဒီလူတွေကိုမောင်နှောဒေတာမှာလွတ်လပ်စွာတော်လာခွင့်ပေးမယ်လို့လည်းအစိုးရကပြောပါတယ်။လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကစီစစ်ဖို့လူရေ2000ကျော်ထပ်မံပေးပို့ထားတယ်လို့လည်းဆိုပါတယ်ရှင်။